ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ5ဦးရှိတယ်လို့တရားဝင်ကြေညာထားခဲ့ပြီးတဲ့နောက်အခုနောက်ထပ်ကိုရိုနာဗိုင်းရပ်စ်သံသရှိသူနိုင်ငံသားသားတယောက်ကိုထိုင်းနိုင်ငံတောင်ပိုင်းမှာတွေ့ခဲ့ပါတယ်။ဒါကြောင့်ထိုင်းမြန်မာနယ်စပ်ဂိတ်တွေမှာလည်းကိုရိုနာဗိုင်းရပ်စ်ရှိမရှိစပြီးတော့စစ်ဆေးနေပြီဖြစ်တဲ့အကြောင်းကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကိုရိုနာရောဂါပိုးကူးစက်ခံရသူ5ဦးရှိနေကြောင်းတရားဝင်ထုတ်ပြန်ထားတဲ့ထိုင်းနိုင်ငံမှာဇန်နဝါရီလ25ရက်နေ့ကနေစပြီးထိုင်းမြန်မာနယ်စပ်ရနောင်းခရိုင်စစ်ဆေးရေးဂိတ်တွေမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်ရေးတွေကိုစတင်လုပ်ဆောင်လာတာပါထိုင်းစစ်ဆေးရေးဂိတ်တွေမှာထိုင်းလက်ဝကဝန်ထမ်းတွေနဲ့အတူထိုင်းကျန်းမာရေးအဖွဲ့ကစောင့်ကြည့်စစ်ဆေးနေတာပါထိုင်းကျန်းမာရေးဒုဝန်ကြီးနိုင်စာထစ်ပထူဒေချာကတော့သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ်
นะครับแล้วก็พบปรากฏเป็นไข้ขึ้นมาอันนี้เขาจะต้องเดินทางไปที่โรงพยาบาลเพื่อไปตรวจว่าไปตรวจยืนยันว่าอาการที่เขาเป็นเนี่ยเป็นโคโรนาไวรัสหรือไม่ซึ่ง
ท่านจะมาอยู่วันนี้ฐานะนี้เนี่ยတန်ရရှိတဲ့သူတွေကိုခေါ်ပြီးအသေးစိတ်စစ်ဆေးမှုတွေလုပ်နေပါတယ်။ကိုပူချိန်မြင့်မားနေတဲ့သူတွေ၊ဖြားနာနေတဲ့သူတွေဆိုရင်ရောဂါပိုးအခြေအနေတွေကိုပါအသေးစိတ်စစ်ဆေးနေတာပါ။ဗိုင်းရပ်စ်ရောဂါပိုးတွေရှိတယ်ဆိုရင်အရေးပေါ်ရောဂါတိုက်ဖျက်ရေးဆေးရုံကိုပို့ပြီးကုသမှုတွေကိုကြက်ကြက်မက်မက်လှုပ်ဆောင်နေတာပါဆိုပြီးပြောဆိုသွားပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းနယ်စပ်မြို့တွေမှာတော့တရုတ်နိုင်ငံကလာတဲ့ကဘာလက်ခီးသွားတွေကိုကျန်းမာရေးစစ်ဆေးမှုတွေကိုလုပ်လာပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်ရနောင်းခရိုင်အမှတ်6ဒေသရဲမှူးဖိုင်ရက်ကိုရက်ဦးဆောင်ပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေပါတယ်။တရုတ်နှစ်တကူကာလမှာတရုတ်ခီးသွားအများအပြားဟာထိုင်းနိုင်ငံကိုလာရောက်လည်ပတ်နေကြပါတယ်။အထူးသဖြင့်ယောဂါပိုးစတင်ဖြစ်ပွားခဲ့တဲ့ဝူဟန်မြို့ကနေရောက်လာခဲ့တဲ့ခီးသွားတွေမှာကိုရိုနာယောဂါပိုးကူးစက်လာခဲ့ရတာကနေထိုင်းနိုင်ငံမှာလည်းယောဂါပိုးကူးစက်ခံရသူ5ဦးထိရှိလာတာပါ။ဇန်နဝါရီလ25ရက်နေ့နောက်ဆုံးသတင်းတွေအရထိုင်းတောင်ပိုင်းကွာဟင်မြို့ဘက်မှာကိုရိုနာဗိုင်းရပ်စ်ပိုးတန်ရရှိသူနိုင်ငံသားသားနောက်တူကိုတွေ့ရှိခဲ့ပြီးတဲ့နောက်အခုလိုမျိုးထိုင်းတောင်ပိုင်းကနယ်စပ်တွေမှာကျန်းမာရေးစစ်ဆေးမှုတွေလှုပ်လာတာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရမှုအများဆုံး၅နိုင်ငံထဲမှာပါဝင်ပါတယ်ရှင်။
အင်းဒီချင်းထိုင်းနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်တန်ရရှိသူထပ်ပြီးတော့တွေ့တယ်ဆိုတဲ့အကြောင်းမအေးအေးမှပြောပြခဲ့တာပါရှင်။